အင်ဒိုနီးရှားနိုင်ငံကကျွန်းတကျွန်းမှာဆွတ်ပြင့်ခံရတဲ့မြန်မာရေလုံသား၁၀ယောက်ဟာပြန်လည်လွတ်မြောက်လာတာတစ်နှစ်ကျော်ရှိလာတဲ့အချိန်အထိနေရပ်ပြန်ရေးအခက်အခဲကြုံနေရဆဲဖြစ်ပါတယ်။ငါးဖမ်းသင်္ဘောမှာတစ်နှစ်လောက်အလုပ်လုပ်ခဲ့ပေမဲ့လစာမပေးဘဲဆွန့်ပစ်ခံခဲ့ရတဲ့သူတွေကိုအလုပ်သမားရဲ့ကူညီလှုပ်ရှားသူတွေကကယ်ဆယ်ခဲ့ပေမဲ့အခက်အခဲတွေဆက်လက်ရင်ဆိုင်နေရတဲ့အခြေအနေတွေကိုထိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာအလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကဗီဒီယိုမှတ်တမ်းတစ်ခုကိုစနေနေ့ပါပဲထုတ်ပြန်လိုက်ပါတယ်။ FED ညွှန်ကြားရေးမှူးဦးထူးချစ်နဲ့ကိုယ်တိုင်ခန်းစားရတဲ့ရေလုံသားတဦးကိုဆက်သွယ်မေးမြန်းပြီးကိုဇော်မိုးကျော်ကတင်ပြထားပါတယ်
။ဟုတ်ကဲ့ကိုထူးချစ်ခင်ဗျ။အင်ဒိုနီးရှားမဒေးကျွန်းမှာတောင်းတင်နေတဲ့မြန်မာရေလုံသားတွေနဲ့ပတ်သက်တဲ့သတင်းမှတ်တမ်းဗီဒီယိုစတင်နေကြားပါတယ်။ဘလို့အချက်အလက်တွေတင်ပြထားပါတယ်ခင်ဗျ။
ကျွန်တော်တို့နဲ့ဟိုပူးတွဲဆောင်ရွက်နေတဲ့နိုင်ငံကအလုပ်သမားအဖွဲ့ချုပ်တို့ဒီအင်ဒိုနီးရှားမှာရှိတဲ့အင်ဒိုနီးရှားအလုပ်သမားတမကတွေနဲ့ကျွန်တော်တို့ချိတ်ဆက်ဆောင်ရွက်မှုနဲ့ဒီနောက်ဆုံးအချိန်ကြီးနောက်တစ်ခုကတော့ဟိုစေသားတွေပေါ့မြန်မာနိုင်ငံကိုပြန်လို့ရအောင်ဘလို့ပြန်မလဲအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါရုပ်သံမှတ်တမ်းလေးပါကျွန်တော်တို့ဒီ9မိနစ်စာတော့ကျွန်တော်တို့လုပ်ထားတာရှိကျွန်တော်တို့ရဲ့ဒီ migrant တိုင်းကျွန်တော်တို့ online ရတယ်တွေ့မယ်နောက်ပြီးတော့ Burma VJ ရတယ်ကျွန်တော်တို့အဲ့ဒါစစ်မှာပေါ့
သူတို့နဲ့ဘလို့စပြီးအဆက်အသွယ်ရခဲ့တာလဲခင်ဗ
ျကျွန်တော်တို့အစောပြောတဲ့ migrant တိုင်းပေါ့ကျွန်တော်တို့ရဲ့ online ကနေပြီးတော့ကျွန်တော်တို့ပေါ့တိုက်ရိုက်ဆက်သွယ်လာတယ်သူတို့ရဲ့ Viber နဲ့ကျွန်တော်ခေါ်လာတယ်ကျွန်တော်တို့နဲ့ video call တွေလည်းအချင်းချင်းပြောတယ်ပြောပြီးတော့ဒီမှာဒီ ILO ပေါ့ကျွန်တော်စာနဲ့ report လေးတစ်စောင်ကျွန်တော်ရေးပါတယ်မြန်မာပြည်မှာတော့လုံခြုံရေးအေဂျင်စီတွေကသူတို့ဘယ်လိုမျိုးလိန်ခဲ့တဲ့အကြောင်းနောက်ဖြေပေါ်မှာဘယ်လိုနေရတဲ့အကြောင်းနောက်သူတို့ရဲ့ password တွေကို Indonesia လုံခြုံရေးအေဂျင်စီတခုကတင်ထားတဲ့ဟာတွေပေါ့အဲ့ဒါလေးနဲ့ပတ်သက်ကျွန်တော် report လေးတစ်စောင်လုတ်ပါတယ်လုတ်ပြီးတော့မှကျွန်တော်တို့ ILO ကိုကျွန်တော်တို့ကပို့တာပေါ့အခုတော့သူတို့ကိုဒီ Indonesia မှာရှိတဲ့အလို့သမားတမကဖွဲ့တွေကတော့ဟိုစားရေးတောက်ရေးကိစ္စတွေစီစဉ်ထားပြီးတယ်နောက်သူတို့သွားဖို့လာဖို့ကိစ္စတွေကစားကျွန်တော်တို့စတင်ပြီးတော့ဆောင်ရွက်နေပါကြအခုလောကဲ
။နောက်ပြီးသူတို့မှနိုင်ငံကူးလက်မှတ်တွေလည်းတင်ခံထားရတယ်ဆိုတော့အခုနောက်ဆုံးသူတို့မြန်မာနိုင်ငံကိုပြန်နိုင်ရေးအခြေအနေဘယ်လိုရှိပါလဲခင်ဗျ
။မြန်မာအစိုးရနဲ့ကျွန်တော်တရိုက်ကျွန်တော်တို့ဆက်သွယ်ဆောင်ရွက်မှုကမရှိသေးတော့မြန်မာပြည်ထဲကပေါ့နော်ဒီအချို့ဖွဲ့စည်းတွေကိုအကူအညီတောင်းပြီးတော့ကျွန်တော်တို့ဒီကလေးတွေပြန်လို့ရအောင်ကျွန်တော်တို့ပေါင်းလုပ်နေတာရှိတယ်။ခီးစေကိစ္စကကျွန်တော်တို့အနေနဲ့ဝိုင်းကူညီဆောင်ရွက်ပေးလို့ဖြစ်နိုင်ပေမဲ့လည်းအစိုးရပြောတဲ့ခီးသွားလက်မှတ်ကိစ္စပေါ့ဒီက passport ကိစ္စကတော့အဲ့အတွက်ကိုကျွန်တော်တို့ကလည်းဆိုးရိမ်မှုရှိတယ်။အခုကလည်းတိတဲ့အတိုင်းပဲဒီအဆိုးအကလည်းကျွန်တော်ရှိမှနှစ်ခုဖြစ်နေတော့ဘယ်အဆိုးအကနေပြီးတော့ကုကြီးဆောင်ရဲ့မလဲဆိုတာကကျွန်တော်တို့ပြလဲတာဟိုတအားကြီးမားတဲ့စင်ခေါ်မှုလိုမျိုးဖြစ်နေပါတယ်မလို့ကြတော့
ကိုထုချစ်ပြောဆိုသွားတာပါမြမရေလုံသားတွေကိုတစ်နှစ်လောက်ဆက်လေတစည်းကနေတစည်းပြောင်းအလုတ်ခိုင်းခဲ့ပြီးနောက်ဆုံးမဒေးကျွန်းမှာထားသွားခဲ့ပါတယ်မြမအလုတ်ပွဲစားတွေဘက်ကရောအင်ဒိုနီးရှားအလုတ်ပွဲစားတွေဘက်ကပါလာရောက်ကူညီခြင်းမရှိပဲတရုတ်ငါးဖမ်းကုမ္ပဏီထံကနေပတ်စံမရတဲ့အတွက်ဆိုကသူတို့ကိုဂရီပေးထားတဲ့တစ်လကိုဒေါ်လာ350ဆိုတာနှစ်လလောက်ပဲရပြီးတော့နောက်ထပ်မရတော့ဘူးလို့ပြောဆိုခဲ့ပါတယ်။ငါးဖမ်းလေပေါ်မှာဒုက္ခမျိုးစုံခံစားခဲ့ရတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့မြန်မာရေလုံသားကတော့အခုလိုပြောပါတယ်
။တရုတ်ကအနည်းဆုံး19နာရီလောက်လောက်ရတယ်အနည်းဆုံးကျွန်တော်တို့အဲ့ရှင်9နာရီလောက်ပဲပြည်တော့အစားအသောက်ဆိုလည်းတော့ကောင်းကောင်းမစားရဘူး။ရည်ဆိုလည်းဒီလိုမျိုးဒီအဝါရောင်တောင်းနေတာဟုတ်ရည်ဆိုလည်းတော့တရုတ်တွေကတော့အနည်းငယ်ဖောင်းစားတာပေါ့ရည်ဆိုလည်းဤတန်မှတော့တော့ပေါ့သူတို့ကတော့
ဟုတ်ကဲ့ရိုက်တာနှစ်တာနှိပ်စက်တာမျိုးတွေရှိပါလား
သူတို့အလုတ်ခိုင်းလိုက်တော့ဘာမျိုးကိုယ်နားမလဲလို့ဒီလိုမျိုးရက်ကြည့်တာတော့ဘာမျိုးဆိုအနည်းငယ်ဒီငါးအနေနဲ့ပြစ်ပေါက်တာတော့ဒီရှီတောက်နဲ့ပိတ်ကန်တာတော့ဘာမျိုးတော့ရှိနေမကောင်းလည်းအနာမပြေဘူးသူတို့ကနေမကောင်းရင်ထမင်းမစားရဘူးဟောကျွန်တော်တို့ဒီအလုတ်လုံးမှထမင်းစားရတော့ပေါ့သူတို့လည်းအလုတ်မလုံနိုင်တဲ့နေကိုထမင်းမကျွေးဘူး
ဒီငါးဖမ်းလေတွေကဘယ်သူတွေပိုင်တာလဲခင်ဗ
ျငါးဖမ်းစစ်လျာဟာတရုတ်တွေပိုင်တဲ့လေပါဗျထိုင်ဝမ်လို့တော့ပြောတာပဲဒီမြန်မာအေဂျင့်တွေကတော့
မြန်မာနိုင်ငံဘက်ကအလုတ်ရှာပေးတဲ့ကုမ္ပဏီဒီအလုတ်ပွဲစားကုမ္ပဏီကဘယ်ကုမ္ပဏီလဲခင်ဗ
ျမြန်မာကောင်းဆုံးမြန်မာကောင်းဆုံးမင်္ဂလာတောင်းညွန်မင်္ဂလာသိန်းတင်69လားသိန်းတင်69လားတိုင်းနေမှာ21တိုင်းနေမှာ21အဲ3လောက်အေဂျင်စီကထွက်လာတာပေါ့
အခကျင်းငွေဘယ်လောက်ပေးခဲ့ရလဲ
အခကျင်းငွေဟာပေါ့ကျွန်တော်တို့9သိန်းအဲ့ဒါပြီးတော့ဒီဟိုလာစာဖြစ်တာတော့1000
အခုဒီညီလင်းတဲ့သူဘယ်နှယောက်ရှိနေလဲခင်ဗ
ျကျွန်တော်နဲ့အတူ10ယောက်ပေါ့ကျွန်တော်ကတော့မြန်မာနိုင်ငံရခိုင်ဒေသပေါ့ရခိုင်ဒေသတန်းတော့ရတခြားဒီမှာပါတဲ့လူတွေကဒီရှမ်းပြည်နယ်ရတဲ့ရှိတယ်ဒီမကွေးရလည်းပါတယ်အေယာဝတီတန်းရလည်းပါတယ်ဒလာလည်းပါတယ
်မြန်မာနိုင်ငံဘက်ကရောကူညီတာရှိပါသလား
တိုင်းရောတော့သူတို့ကူညီမယ်ဆိုပြီးတော့အဲ့လိုမျိုးတော့ကျွန်တော်တို့ဒီ passport ပုံလေးလမ်းတောင်းတော့ရှိတယ်မနေ့က
ညီလေးနာမည်ဘလို့ခေါ်လဲဘာကြောင့်အလုတ်ထွက်လုတ်ဖြစ်တာလဲနောက်မြန်မာနိုင်ငံကအလုတ်ရှာနေတဲ့လူငယ်တွေကိုဘာပြောချင်လဲ
ကျွန်တော်နာမည်ကျော်ဖြိုးဝေပါမြန်မာသားတတိယနေပါဗျတောင်ကုတ်ကောလေးပေါ့ဘာကြောင့်လဲဆိုတော့အဓိကတော့ဒီအလုတ်ကရှားပါမှုနဲ့ဒီငွေကြေးပြဿနာပေါ့နော်ဆိုတော့ကျွန်တော်တို့အင်ဂျင်ပြင်ရှင်တော့တော့နောက်ကျွန်တော်တို့လိုတင်မောလိုက်မှဆိုရင်တော့ဒီလိုစီရှုပြီးတော့ကောင်းမွန်စုံစမ်းပြီးတော့လိုက်ကြပေါ့အတိအကျဖြစ်မှာကျွန်တော်တို့တော့ပြောနေမပြောင်းအတတ်နိုင်ဆုံးခြောင်ကြကြပါလို့ပဲပြောရှင်တယ်